တောရရှင်များခင်ဗျာဟိုးရှေလုံကဘာဘီလုန်အင်ပါယာကြီးရဲ့ရှင်ဘုရင်နေဘုခနေဇာမင်းကြီးဟာသမင်းလုံးတစ်စီ၆တဲ့အိမ်မက်လားအ내အတိတ်ပဲထူးခြားစံကျယ်မှုရှိတဲ့အိမ်မက်လားထူးခြားစံကျယ်တဲ့အိမ်မက်တစ်ခုကိုတော့မက်ခဲ့ပါတယ်သူ့ရဲ့အိမ်မက်ထဲမှာရွှေငွေကျေးဝါသံတန်တပိုင်းတေရပိုင်းတွေနဲ့ထုလုပ်ထားတဲ့ရုပ်တူကြီးတစ်ခုကိုကြောက်တုံးကြီးတုံးကထိမှန်ခဲ့ရတဲ့အကြောင်းဟာဖြင့်ဒီကနေ့ကျွန်တော်တို့ရဲ့မျက်မှောက်ခေတ်ကာလနဲ့လည်းသက်ဆိုင်နေတယ်ဆိုတာကိုတွေ့ရမယ်ခရိယန်သမားကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒံယေလအနာဂတ်ကျမ်းအခန်းကြီး2အခန်းငယ်36ကနေအခန်းငယ်49အထိကိုဒီကနေ့သင်သိရတော့ဓမ္မကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ကဘာဦးကလေးကအပြစ်နဲ့စားခဲ့ရတဲ့လူသမိုင်းစစ်နဲ့စတင်ခဲ့ရတဲ့လူသမိုင်းဟာတခစ်ပြီးတခစ်ယိုယွင်းလာခဲ့တယ်လို့ဆက်လက်ယိုယွင်းအောင်မှာဖြစ်တဲ့အကြောင်းအဲ့ဒီအိမ်မက်ကနေတဆင့်ဘုရားရှင်ဗျာဒိတ်ပြုတော်မူတဲ့အကြောင်းဒံယေလအနာဂတ်ကျမ်းအခန်းကြီး2အခန်းငယ်36ကနေအခန်းငယ်49အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ
။သင်တိရသောသမာကျမ်းရဲ့မိတ်ဆွေအပေါင်းတို့ခင်ဗျာ။ကြောက်ခမန်းလိလိရှိလာတယ်။အလွန်တရာကြီးမားတယ်။အယောင်အဝါ၄မျိုးနဲ့ပြည့်စုံပါတယ်ဆိုတဲ့ရုပ်ထုကြီးတစ်ခုကိုအိမ်မက်ကြီးမြင်မဲ့ပြီးကြတဲ့ကသွေးလေတွေခြောက်ချပြီးတော့အရေးတွေပါပြက်အလိုလိုစိတ်တွေတူပြီးတော့အဖြေဖော်ဖို့ရန်အတွက်အရန်စိတ်လှုပ်ရှားနေရသူဘာဘူးလုံဘယင်ကြီးနေပုခတ်နေစာဆရာဟာအလွန်အလွန်တစ်ဖက်စောင်းနေနိုင်လာတဲ့ဘယင်ကြီးအဖြစ်နဲ့ဘာဘူးလုံမူကြီးမတ်ရနဲ့ပညာရှိကြီးတွေကိုသူ့အိမ်မက်ကိုအတိတ်ပဲဖော်ခိုင်းတဲ့နေရာမှာအိမ်မက်ကိုတော့လည်းပြောမပြဘူးမင်းတို့ငါဘာအိမ်မက်မက်တယ်ဆိုတာကိုမင်းတို့ဖာသာမင်းတို့ပြောရမယ်ပြီးမှအတိတ်ပဲဖော်ရမယ်မပြောနိုင်ရင်သတ်စီဆိုပြီးလှုပ်လာလို့ဘာဘူးလုံပညာရှိတွေအကုန်လုံးတပီကြီးအသက်ခံရမယ်အခြေအနေကိုစိုက်နေပြီအဲ့ဒီချိန်မှာယူရအမျိုးသားမင်းလူလင်ကလေးပရောဖက်ဒံယီလာဆိုတာပေါ်ထွန်းလာလို့သားလျင်ပညာရှိကြီးတွေမသေးကောင်းမပြောက်ကောင်းဘေးလွတ်သွားနိုင်ပြီဆိုတာကိုမိษွေတို့သဘောပေါက်လောက်ကြမယ်လို့ကျွန်တော်တို့ထင်ပါတယ်။ဟုတ်ပါတယ်။ဘယင်ကြီးရဲ့သကောင်ရန်အိမ်မဲဆိုတာကိုဒံယီလာဟာအသေးစိတ်ဆိုသလိုပြန်လည်ပြီးပြောပြနိုင်ခဲ့တဲ့အတွက်ကြောင့်ဘယင်ကြီးခမရမှလည်းဒံယီလာဆိုတဲ့သာမညောင်ညလူလင်ပြိုလေးနဲ့တကွဒံယီလာကိုးကွယ်တဲ့အဖဖခင်ရဲ့ဘုန်းတကူတော်ကိုပါမင်းသက်မိမတခန်းစားနားလေထိတွေ့နေရပြီလို့ကျွန်တော်အနေနဲ့ရှင်းလင်းပြသစွာအ깨ဖြတ်နိုင်လောက်ပါတယ်။ဒံယီလာဆရာဟာတကယ်တော့လူငယ်လူရွယ်ကလေးလူပြိုယောက်ျားကလေးဒါပေမဲ့အဲ့ဒီလူပြိုယောက်ျားကလေးဘဝကနေပြီးတော့လူညွန့်တုံးအောင်အလုတ်ခံရပြီးတော့နန်းတော်မှာမိမဆိုးအဖြစ်နဲ့သုံးနှစ်လေ့ကျင့်ပြိုးထောင်ပေးထားရတယ်။အသက်20ကျော်တဲ့မပူနိုင်တဲ့ယူရမင်းပြိုမင်းလွင်ကလေးပဲ။တနာစရာကလေးပေါ့။ဒါပေမဲ့ဖျားသခင်ကိုသူဟာအင်မတန်ယုံကြည်တယ်။ဆုတောင်းခြင်းနဲ့ပြေဆုံးတဲ့အသက်တာဖြစ်တယ်။ဘုရားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းတယ်။ပြည့်ညတ်တော်တို့ကိုလိုက်လျှောက်နာယူတတ်တယ်ဆိုတော့ဘုရားသခင်ရဲ့ပရောဖက်အဖြစ်ရွေးကောက်တော်မူခြင်းကိုခံယူရရှိပြီးတော့ဘုရားပေးအစွန်းတတ်သည့်နဲ့အခုလိုအလွန်မဖြစ်နိုင်တဲ့သူများရဲ့အိမ်မက်ကိစ္စကြီးကိုဝင်ပြီးတော့ရှင်းလင်းပြသစွာနဲ့အတိတ်ပဲဖော်ပြနိုင်တာပဲဆိုတာကိုကျွန်တော်တို့ဟာစိတ်လှုပ်ရှားပွေမြင်တွေ့နေရပါပြီ။ပြီးခဲ့တဲ့သင်ခန်းစာမှာတုန်းကဆိုရင်လေဒံယေလဟာဘုရားသခင်ရဲ့ကျေးဇူးတော်နဲ့သာဒီအတိတ်ပဲကိုဖွင့်ပြနိုင်တာပါကျွန်တော်ကထူပြီးတော့သူများတွေတဲ့တော်လို့တက်လို့မဟုတ်ပါဘူးခမဆိုပြီးတော့အိမ်မက်အကြောင်းကိုသူဟာရှင်းပြခဲ့တယ်ဆိုတာကိုကျွန်တော်တို့ကြားနာခဲ့ကြပါတယ်။ဤနဲ့နဲ့သောအရာတို့ကအခြားသောတတ္တဝါအပေါင်းတို့တဲ့အကျွန်ုပ်သာ၍ပညာရှိသောကြောင့်အကျွန်ုပ်အားဘုရားသခင်ဖွင့်ပြတော်မူသည်မဟုတ်ပါတဲ့။အဲ့ဒီလိုနှိမ့်ချစွာနဲ့သူဟာစကားပလင်ခံခဲ့ပြီးတော့မှအရှင်မင်းကြီးစက်တော်ခေါ်၍အိမ်မက်တော်မူသောယူပါယုံဟုမူကားကိုတော်သည်ကြည့်ရှု၍ရုတ်တုအကြီးကိုမြင်တော်မူ၏သူမြတ်သောအယောင်အဝါနှင့်ပြည့်စုံ၍ကြီးမြင့်သောထိုရုပ်တုသည်ကြောက်ရွံ့ဘွယ်သောပုံသဏ္ဍာန်ကိုဆောင်ဖြဲကိုတော်ရှိ၌တည်ရှိသူ၏ဥကောင်းသည်ရွှေစင်ဖြစ်၏ရင်ဘတ်နှင့်လက်နှစ်ဖက်သည်ငွေဖြစ်၏ဝန်းနှင့်ပေါင်နှစ်ဖက်သည်ကြေးဝါဖြစ်၏ခြေတလုံးနှစ်ဖက်သည်သံဖြစ်၏ခြေပွားနှင့်ဖမိုးသည်သံတပိုင်းသရွတ်တပိုင်းဖြစ်၏ကိုတော်သည်ကြည့်ရှုတော်မူစဉ်လက်နှင့်မထုမလုပ်ဘဲအလိုလိုဖြစ်သောကြောက်တလုံးသည်သံနှင့်သရွတ်ဖြစ်သောရုပ်တု၏ခြေကိုထိကပ်၍ချိုးဖဲ့သည်ရှိသောသံသရွတ်ကြေးဝါငွေရွှေတို့သည်ကျိုးပဲ့ကြေမွားလျက်နှွေကာလ၌ကောက်နေတလင်းအမှုန့်ကဲ့သို့ဖြစ်သည်ဖြင့်လေတိုက်လွင့်၍သူတို့နေရာမရှိပျောက်လေ၏ရုတ်တုကိုထိကြိုက်သောကြောက်မူကတိုးပွားသည်ဖြင့်တောင်ကြီးဖြစ်၍မြေကြီးတစ်ပြင်လုံးကိုဖုံးလွှမ်းသည်ဟုမြင်မဲ့တော်မူ၏တဲ့အဲ့ဒီလိုသူဟာဘယင်ကြီးကိုဘယင်ကြီးမက်ခဲ့တဲ့အိမ်မက်အကြောင်းကိုအသေးစိတ်ရှင်းပြလိုက်ခဲ့ပါတယ်ကဲဒီကနေ့ဒီအချိန်မှာတော့ထိုအိမ်မက်ဤအတိတ်ပဲဆိုတဲ့ခေါင်းစဉ်ပေးပြီးတော့ဆက်လက်ပြီးတော့လေ့လာကြည့်ကြပါအောင်စို့ဒံယေလအနာဂတ်ကျမ်းအခန်းကြီး2အငယ်36မှ38အတွင်းမှာဘယ်လိုဆိုထားတယ်ဆိုတာကိုစတင်နားဆင်ကြပါစို့ယခုတွင်အ ိမ်မက်တော်ဤအ내ကိုဖော်ပြ၍နားတော်လျှောက်ပါမည်။အရှင်မင်းကြီးကိုတော်သည်ဘရင်တို့ဤဘရင်ဖြစ်တော်မူဤကောင်းကင်ဘုံရှင်ဘုရားသခင်သည်နိုင်ငံနှင့်တကွတကောအာနုဘောအစွန်းတတိဘုံအစရိကိုကိုတော်အားပေးတော်မူပြီ။လူနေရာရှိသမျှတို့နှင့်မြေကြီးသားတရိษံမိုးကောင်းကင်ငှက်များတို့ကိုကိုတော်လက်၌အပ်ပေး၍ကိုတော်သည်အလုံးစုံတို့ကိုအုပ်ဆိုးရသောအခွင့်ရှိတော်မူ၏ကိုတော်သည်ရုတ်တုဤရွှေဥကောင်ဖြစ်တော်မူ၏ gain မိတ်ဆွေအပေါင်းတို့ဘယ်နဲ့ရှိစားလို့ပဲကျွန်တော်ကတော့မေးချင်ပါ रे ဘာဘူးလုံ empire ဆိုရာဟာရှေးခေတ် Nile မြစ်ဖွန်းက Egypt နှောင်းကာလ Assyrian ခေါ် Ashuri တို့တဲ့ပို့ပြီးတော့အင်အားကြီးခဲ့တာပဲဆိုတာကိုကျွန်တော်အထက်ထပ်ဖော်ပြပြောဆိုခဲ့ပါတယ်နော်အခုအချိန်မှာတော့အဲ့ဒီဘာဘူးလုံဘုရင်ရဲ့အိမ်မက်မှားပင်းနေသူဟာကပ္ပပထမ empire ကြီးဖြစ်တယ်ဆိုတာကိုဒန်ယေလမှတ်သိဖျားသခင်ကြီးညာပေးလိုက်ပြီအရှင်မင်းကြီးသင်သည်ဘုရင်တကာတို့ဤဘုရင်ဖြစ်ဤကောင်းကင်ဘုံရှင်ဖျားသခင်သည်နိုင်ငံတော်နှင့်တကွဘုံအာနုဘောအစွန်းတတိဘုံအစရိကိုသင်အားပေးပြီတဲ့ဒါကြောင့်မလို့အသင်မြင်ရသောဥကောင်းကရွှေတွေနဲ့သင်ကိုဥပမာတင်ထားပါတယ်တနည်းအားဖြင့်သင်ဟာရုတ်ထုကြီးရဲ့ရွှေဥကောင်းဖြစ်ပါလေတဲ့လူနေရာရှိသမျှတို့နှင့်မြေကြီးသားတရိษံမိုးကောင်းကင်ငှက်များကိုပင်ကိုတော်ဤလက်၌အပ်ပေး၍အလုံးစုံတို့ကိုအုပ်ဆိုးရသောအခွင့်ကိုတော်၌ရှိပါသည်မိတ်ဆွေဒီအပိုင်းမှာဒံယေလရဲ့ဖို့ပြချက်တွေဟာသိပ်ပြီးများလွန်းလွန်းသွားသလားဒီလောက်ကြီးအထိအမှန်တကယ်ဘာဘူးလုံးဟာလက်တွေ့အုပ်ဆိုးပိုင်ခွင့်ရှိခဲ့လို့လားဆိုပြီးတော့စဉ်းစားစရာရှိပါတယ်ကျွန်တော်အဖို့ကတော့လွယ်လွယ်ကလေးပဲကျွန်တော်လက်ခံလိုက်ပါတယ်ဒါဟာအမှန်အဲ့ဒီခစ်ကအဲ့ဒီလူအဖွဲအစည်းကိုကြီးရည်ညွှန်းခြင်းအရှင်မဟုတ်ဘူးဓမ္မသမိုင်းရဲ့ခိုင်မာသောအနှစ်သာရသဘောကိုပို့ပြီးတော့ပြည်ပြင်းအောင်ဖော်ပြပေးလိုက်တာပဲဟုတ်ပါတယ်လူတတ္တဝါတို့ကိုအဖဖျားသခင်ဟာဖန်ဆင်းကလေးကအခုလိုပဲအုပ်ဆိုးခွင့်ပေးခဲ့တယ်ဆိုတာကိုမိษွေတို့သတိရစေဖို့ဖြစ်ပါတယ်ကျွန်တော်တို့ခံယူနိုင်ဖို့ဖြစ်ပါတယ်လူလောကသမိုင်းရဲ့သမိုင်းဥကာလမှာလူတွေကိုဘလောက်အထိကြီးကျယ်တဲ့အခွင့်ဒူးနဲ့ပြည့်ခဲ့တယ်ဆိုတာကိုသတိရစေဖို့ဖြစ်တယ်လို့ကျွန်တော်ကပြတ်သားစွာခံယူလိုက်ပါတယ်ဟုတ်ပါတယ်ကပ္ပဦးကျန်အခန်းကြီး1အငယ်26မှ28ကိုခဏကလေးပြန်ပြီးတော့လှည့်ကြည့်စေချင်ပါတယ်တပန်ဖျားသခင်ကငါတို့ပုံတရံနှင့်တညီတရံတဲ့လူကိုဖန်ဆင်းကြစို့သူသည်ပင်လယ်ငါတို့ကို၎င်းမိုးကောင်းကင်ငှက်တို့ကို၎င်းသားရင်တို့ကို၎င်းမြေတပြင်လုံးနှင့်တကွမြေပေါ်မှာတွားရသောတရိษံအပေါင်းတို့ကို၎င်းအုပ်ဆိုးစေဟုအမိန့်တော်ရှိ၏ထို့သောဖျားသခင်သည်မိမိပုံတရံနှင့်အညီလူကိုဖန်ဆင်းတော်မူ၏ဖျားသခင်ဤပုံတရံတော်နှင့်အညီလူယောက်ျားလူမိန်းမကိုဖန်ဆင်းပြီးလင်အချင်းတို့များပြားစွာမွေးဖွားကြလော့မြေကြီးကိုပြည့်စေ၍နိုင်ကြလော့ပင်လယ်ငါတို့ကို၎င်းမိုးကောင်းကင်ငှက်တို့ကို၎င်းအသက်ရှင်၍မြေပေါ်မှလှုပ်ရှားတတ်သောတိရစ္ဆာန်အပေါင်းတို့ကို၎င်းအုပ်ဆိုးကြလော့ဟုမိန့်တော်မူ၍သူတို့ကိုကောင်းကြီးပေးတော်မူ၏တဲ့မရှင်းဘူးလားအဲ့ဒါတင်မကသေးပါဘူးနော်နော်အေးရဲ့ခစ်ကစပြီးတော့သမိုင်းအစ်စ်ကိုတလှည့်ပြန်ပြီးတော့ထူထောင်တဲ့အခါမှာလေနောက်ထပ်အဲ့ဒီကဘာသစ်မှာပထမဦးဆုံးလူသားတို့ရဲ့အပြစ် empire ကြီးဟာဘာဘူးလုံမြို့ကြီးပဲဖြစ်ခဲ့တယ်ဆိုတာကိုအမှတ်ရစေဖို့လေနှုတ်ကပတ်တော်ဟာအံ့ဩပွေဖော်ပြခဲ့ပါသေးတယ်ကဘာဦးကျန်းအခန်းကြီး7အငယ်1မှ3နဲ့6ကိုစုပေါင်းနားဆင်ကြည့်စီခြင်းပါတယ်မြေကြီးသားအပေါင်းတို့သည်ဘာသာတစ်မျိုးသည်စကားတစ်မျိုးသည်ရှိကြသည်ဖြစ်၍အရှိမျက်နှာမှခยีသွားသဖြင့်ရှိနာပြီး၌မြေညီယာအရက်ကိုတွေ့၍နေရာချကြ၏သူတို့ကလည်းလာကြအုတ်လုတ်၍ခိုင်မာစွာဖုတ်ကြဂုံအံ့ဟုတယောက်ကိုတယောက်ပြောဆိုကြ၏ထို့သောကြောက်အရာ၌အုတ်ကို၎င်းသရွတ်အရာ၌ရေညှိတစ်မျိုးကို၎င်းရပြီးလျှင်လာကြမြေကြီးတစ်ပြင်လုံး၌အရက်ရက်ကွဲပြားမည်ဆိုရင်၍မြို့ကို၎င်းမိုးကောင်းကင်သို့မှီသောရဲလိုက်ကို၎င်းတီလုတ်သဖြင့်ကြော်စောကိတ်တိရှိစေခြင်းဟာပြုကြဂုံအံ့ဟုပြောဆိုကြ၏တို့ဖြစ်၍ထိုမျိုး၌ထာဝရဘုရားသည်မြေကြီးသားအပေါင်းတို့၏စကားကိုရှုပ်ထွေး၍သူတို့ကိုမြေကြီးတစ်ပြင်လုံး၌အယက်ယက်ကွဲပြားစေတော်မူသောကြောင့်ထိုမျိုးသည်ဘာဘူးလုံမျိုးဟု၍တွင်တည်း။ကဲ၊သမိုင်းဟောင်းဟာအခုတကြော့ပြန်လာတာပဲမဟုတ်ဘူးလား။အဲ့တော့အခုဘာဘူးလုံဆိုတာဟာအတိတ်ကဘာဦးရဲ့လူအဖွဲအစီရေ။ဘုရားသခင်ကိုထောင်ထားချာနာပြန်တဲ့ရေလွှမ်းမိုးပြီးစလူအဖွဲအစီဘာဘူးလုံရဲ့တို့ ਨੇ တသမတ်ထဲတသဘောတည်းဖြစ်နေပြီ။အဲ့ဒီအတိတ်ကာလတုန်းကအပြစ်သမိုင်းကိုပြန်ပြီးတော့မိတ္တူကုပြလိုက်တာပဲလို့ခံယူတာဟာခိုင်လုံတယ်လို့ကျွန်တော်တို့ဆိုချင်ပါတယ်။ဟုတ်ပါတယ်မိတ်ဆွေ။အခုဘာဘူးလုံ empire ဟာဆိုရင်ရွှေဥကောင်ဆိုတဲ့ကျွန်တော်တို့ရှေ့မှာအိမ်မက်ထဲကတွေ့ရတဲ့ရုပ်ထုရဲ့အစဖြစ်နေပြီဆိုတာကတော့အသေးချာဖြစ်နေပြီ။ကဲဒံယေလအနာဂတိကျမ်းအခန်းကြီး1အငယ်39ကိုဆက်လက်နားဆင်ကြည့်ပါ။ကိုတော်နောက်၌ကိုတော်ဤနိုင်ငံလောက်မမြတ်သောနိုင်ငံတစ်ခုသည်တည်ထောင်လိမ့်မည်။ ထို့နောက်မြေကြီးတစ်ပြင်လုံးကိုအုပ်စိုးသောကျေးဝနိုင်ငံကြီးဟုသောတတရနိုင်ငံတည်ထောင်လိမ့်မည်။တိဗာဗုလုန်ခေတ်ကြီးပြီးသွားရင်နှစ်ငွေရင်ပတ်နဲ့လက်ပိုင်းကိုဖော်ပြထားတဲ့ Empire တစ်ခုထပ်ပြီးတော့ဖြစ်လာလိမ့်မယ်လေ။အဲ့ဒါဟာဘာကိုဆိုလိုပါသလဲ။ရွှေဥကောင်းပိုင်းဗာဗုလုန်လောက်မကြီးမြတ်တဲ့နိုင်ငံ Empire တစ်ခုပဲတဲ့။ရှင်းရှင်းပြောရရင်တော့ဝေဝေသိမ့်မစင်စားပဲအဖြေကိုချက်ချင်းပေးရမယ်ဆိုရင်တော့နောက်နှစ်80အကြာမှာဘရူတက်လာတယ်လေအဲ့ဒါပဲဘာဘူးလုံကိုဖြိုဖျက်ပစ်ခဲ့တဲ့ပါရှားအင်ပါယာကိုဆိုလိုခြင်းပါပဲအဲ့ဒီငွေခစ်ကြီးပြီးတဲ့အခါကျတော့နောက်ထပ်ကျေးဝါနိုင်ငံတော်အင်ပါယာကိုလည်းပေါ်ထွန်းစေအောင်မယ်ဆိုပါလားအဲ့ဒါကျတော့လည်းလွယ်ပါလေငွေခစ်အင်ပါယာပါရှားတို့တခစ်ကုန်ပြန်ပြီးတဲ့နောက် Greek Macedonian လို့ခေါ်တဲ့ခေါမခစ်ကြီးဆက်လက်ပေါ်ထွက်မယ်မြေကြီးတစ်ပြင်လုံးကိုအုပ်စိုးရလိမ့်မယ်ဆိုတဲ့အဖြေပေါ်ထွက်လာပါလေဟုတ်ပါတယ်မိတ်ဆွေအဲ့ဒီဒန်ယေလကြမ်းကြောက်ဖျားသခင်ကိုသိနာလေခဲ့ရတယ်။ Alexander the Great တို့ခစ်အကြောင်းကိုဖော်ပြပေးလိုက်ပါတယ်။ဒါပေမဲ့အဲ့ဒီခစ်ကြီးနှစ်ခစ်ကိုဖျားသခင်အသေးစိတ်လို့ပါသလား။သိပ်ပြီးတော့အသေးမစိတ်ပါဘူး။သိပ်ပြီးတော့နေရာမပေးပါဘူး။ဟုတ်ပါတယ်။တိအချက်ဖြစ်တဲ့ဘာဘူးလုံခစ်ဟာသူတို့တဲ့ပို့ပြီးတော့အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုရင်အဲ့ဒီဘာဘူးလုံရဲ့ကပ္ပသမိုင်းဂန္ဓာဟာအင်မတန်ကြီးမားလို့ဖြစ်ပါတယ်။ဦးဖျားဖျားသိသင့်တဲ့ဂန္ဓာကြီးတရက်ဖြစ်လို့ဖြစ်ပါတယ်။ကျန်ပါရှားခေငွေခေနဲ့ကျေးဝါခေ Greek ခေတို့ဟာဂျာဂန်နဲ့နှစ်ခုသာဖြစ်လို့ပဲဖြစ်ပါလေ။ဟုတ်ပါတယ်။ယေရမိအနာဂတ်အဖြစ်ဘုရားသခင်ခွင့်ပြုပေးလိုက်တဲ့ရွှေဥကောင်းသို့မဟုတ်ဘာဘူးလုံခေရဲ့အကြောင်းကိုပြန်ပြီးတော့အမှတ်ရကြစေဖို့။အဖဘုရားသခင်ဟာယေရမိအနာဂတ်ကနေတဆင့်အနာဂတ်ရနေတဆင့်ဘာဘူးလုံခေအကြောင်းကိုဘယ်လိုကြိုတင်ထုံမှုန်းခဲ့တယ်ဆိုတာမိတ်ဆွေတို့ပြန်ပြီးတော့နားဆင်ကြည့်ကြပါ။ယေရမိအနာဂတ်ကျမ်းအခန်းကြီး29အငယ်5မှ9ထာဝရဖျားမိန်တော်မူသည်ကငါသည်မဟာတကိုးနှင့်လက်ယုံကိုဆန့်လျက်မြေကြီးကို၎င်းမြေကြီးပေါ်မှရှိသောလူနှင့်တိရစ္ဆာန်တို့ကို၎င်းဖန်ဆင်းသည်ဖြစ်၍ငါသည်ပေးလိုသောသူတို့အားပေး၏ယခုမှဤပြည်ရှိသမျှတို့ကိုငါကျွန်ဘာဘူးလုံရှင်ဘရင်နေဘုတ်ခတ်နေဇာလက်သို့ငါအပ်ပေးပြီသူစေစားဖို့ရာတောတိရစ္ဆာန်များကိုလည်းငါပေးပြီတဲ့ရှင်းလင်းပြတ်သားလွန်မနေဘူးလားဒါဟာဘာဘူးလုံနဲ့ပတ်သက်တဲ့အဖဖျားသခင်ရဲ့ကြိုတင်ပြတဲ့အဲ့တော့သူကိုယ်တိုင်ကချီးမြှင့်လိုက်တယ်သူကိုယ်တိုင်ကဘာဘူးလုံခစ်ကိုရွှေခစ်လို့သတ်မှတ်လိုက်တယ်ကျွန်တော်ဘယ်လိုညင်းနိုင်တော့မှာလို့အဲ့ဒီတိုင်ပါပဲအဲ့ဒီယေရမိအနာဂတ်ကျမ်းအခန်းကြီး29အငယ်8ကနေ17အတွင်မှာအခုလိုဆက်ပြီးတွေ့ရပြန်ပါတယ်ထာဝရဖျားမိန့်တော်မူသည်ကဘာဘူးလုံရှင်ဘရင်နေဘုတ်ခတ်နေဇာ၏အစေကိုမခံသူ၏ထမ်းပိုးကိုမထမ်းလို့သောတိုင်းနိုင်ငံရှိသမျှကိုသူ၏လက်၌ဆုံးရှုံးစေခြင်းဟာဒါပေမုသိချင်းပေကာလနာပေးဖြင့်ငါအပြစ်ပေးမည်တို့ဖြစ်၍တင်တို့သည်ဘာဘူးလုံရှင်ဘရင်အစေကိုမခံရဟုတင်တို့အားပြောတတ်သောပရောဖက်အနာဂတ်ဆရာအိမ်မက်မြင်သောဆရာနတ်ဝိဇ္ဇာဆရာကိုစားပြုတ်တတ်သောပြုစားတတ်သောဆရာတို့၏စကားကိုနားမထောင်ကြနှင့်ထိုသူတို့သည်တင်တို့ကိုတင်တို့ပြီမှအဝေးသို့ရွှေ့သွားစေခြင်းဟာ၎င်းတင်တို့ကိုငါနှင်ထုတ်၍ဆုံးရှုံးစေခြင်းဟာ၎င်းမှုသာစကားကိုဟောပြောတတ်ကြ၏ဘာဘူးလုံရှင်ဘရင်ဤထမ်းဖို့ကိုထမ်း၍သူဤအစေကိုခံသောလူမျိုးတို့အားမိမိတို့ပြည်၌နေရသောအခွင့်ကိုငါပေးသဖြင့်သူတို့သည်မိမိတို့မြေ၌လုပ်၍နေရကြလိမ့်မည်ဟုထာဝရဖျားမိန့်တော်မူ၏တဲ့အဲ့ဒီတော့ဥကောင်းပိုင်းခေသို့မဟုတ်ရွှေခေကြီးဖြစ်တဲ့ဘာဘူးလုံကိုတခန်းတနာသတိရစေတယ်နောက်ထပ် Empire ကြီးနှစ်ခုဖြစ်တဲ့ပါရှားခေရဲ့ Greek တို့ရဲ့ခေရဲ့ကိုတော့ခတ်ဖို့ဖို့ပဲဖော်ပြပေးလိုက်တယ်တခါနောက်ဆုံးဖြစ်တဲ့သံခစ်ကြီးကိုတော့အကျယ်တဝင့်ထမှန်ဖော်ပြလို့လာပြန်ပါပြီအခုဒံယေလအနာဂတ်ကျမ်းအခန်းကြီး2အငယ်40မှ43ကိုဆက်လက်နားဆင်ကြည့်ကြပါဇရုတ်ထနိုင်ငံသည်သံကဲ့သို့ခိုင်မာသောနိုင်ငံဖြစ်လိမ့်မည်သံသည်အခြားသောအရာရှိသမျှတို့ကိုချိုးဖဲ့၍နိုင်သကဲ့သို့ဇရုတ်ထနိုင်ငံသည်ချိုးဖဲ့နှိပ်စက်ခြင်းကိုပြုလိမ့်မည်ရုတ်တုဤခြေနှင့်ခြေချောင်းတို့သည်သရွတ်တပိုင်းတန်တပိုင်းရှိသည်ကိုမြင်တော်မူသည့်အတိုင်းအချင်းချင်းကွဲပြားသောနိုင်ငံဖြစ်လိမ့်မည်သို့တော်လည်းဖုတ်သောသရွတ်နှင့်တန်ရောနှောသည်ကိုမြင်တော်မူသည်ဖြစ်၍တန်သည်ခိုင်မာခြင်းတတ္တိရှိလိမ့်မည်ခြေချောင်းတို့သည်တန်တပိုင်းသရွတ်တပိုင်းဖြစ်သည်နှင့်အညီထိုနိုင်ငံသည်ခိုင်မာခြင်းနှင့်၎င်းကျိုးပဲ့ခြင်းနှင့်၎င်းဆက်ဆံလိမ့်မည်ဖုတ်သောသရွတ်နှင့်တန်ရောနှောသည်ကိုမြင်တော်မူသည်နှင့်လျော်စွာနိုင်ငံသားတို့သည်အခြားသောလူမျိုးသားတို့နှင့်ပေါင်းဖော်ကြလိမ့်မည်သို့တော်လေသရွတ်နှင့်သံမယောနှောနိုင်တဲ့သူသူတို့သည်အချင်းချင်းပေါင်းဖော်၍မသိင့်နိုင်ကြ။ကဲပထမဦးဆုံးရွှေဥကောင်းခစ်တဲ့နောက်ထပ်နှစ်ခစ်ကိုတောင်မှကြော်ပြီးမှနောက်ဆုံးအဆင့်ခေသံခစ်ဖြစ်တယ်လေ။ ဒါပေမဲ့အဲ့သံခေတ်ဟာသယုတ်နှင့်ရောနှောပြီးတော့တသမတ်သေးပြောင်းလဲသွားရလိမ့်မယ်ဆိုတဲ့အချက်တွေအလွန်အလွန်ထူးခြားစွာပြည်ပြင်းကြီးပေါ်လာပြီမိတ်ဆွေအပေါင်းတို့ဗာဗုလုန်ရှင်ဘုရင်ကြီးနေဘုခတ်နေဇာဟာအလွန်ကြီးမားတဲ့ empire မှာဧကရာဇ်ကြီးဖြစ်ရတဲ့အချိန်သူ့အနာဂတ်ရေးတွေကိုသူကိုယ်တိုင်သိကျင်မှာဟာသဘာဝပဲလို့ကျွန်တော်ပြောဆပါတယ်ငါတီထောင်တဲ့ခေတ်ကြီးဟာဖြင့်ရှေ့မှာဘယ်လိုဆက်ပြီးစခန်းဆက်ရမယ်ဆိုတဲ့လူသားရဲ့သဘာဝအတွေးနဲ့ဆန္ဒပဲပေါ့အဲ့ဒီတော့ဘုရင်တကာတို့ဤဘုရင်အာခန်သူမှနမရကိုနလမထူနှိုင်းလောက်အောင်နှိတ်ခုတ်ဖို့သူ့ကိုအခွင့်ပြုတော်မူတဲ့ဘုရားသခင်ဟာအမှန်တကယ်သူမပေါ်ခင်ကတည်းကသူ့ရဲ့ empire အကြောင်းကိုဗျာဒိတ်ပြုခဲ့တယ်လို့အခုလိုသူပေါ်ထွန်းပြီးတော့ရှမ်းရှမ်းတောက်တဲ့ empire ကြီးဖြစ်ထွန်းလာတဲ့အချိန်မှလေသူ့ရဲ့နောက်ထပ်အနာဂတ်ကိုသူနဲ့ပဲအရင်တီးပြီးဖော်ပြလိုက်ခြင်းဖြစ်နေပါပြီမိတ်ဆွေအပေါင်းတို့သူဆိုတဲ့ဘာဘူးလုံရွှေခေတ်ပြီးနောက်ငွေခေတ်လို့ဆိုရမယ်ပါရှားတို့ခေတ်ပြီးတဲ့နောက်မှာတော့ Alexander the Great ဦးဆောင်တဲ့ Greek တို့ရဲ့ခေတ်သို့မဟုတ်ကျေးဝါခေတ်အခုနောက်ဆုံးမှကျတော့သန်ခေတ်ထို့နောက်သန်ခေတ်နဲ့တွေရောရှက်တင်သောအချင်းချင်းဘလောက်ပင်ကြိုးစားပေါင်းသင်သောလေသန်နှင့်သရွတ်ရောလို့မရတယ်လို့မရနိုင်သောကွဲပြားသောနိုင်ငံများရဲ့ခေတ်တဲ့အခုနှုတ်ကပတ်တော်ဟာအဲ့ဒီရွှေခေတ်ဦးကခေါင်းဆောင်ကြီးကိုသူကစတဲ့ခေတ်တွေရဲ့အဆင့်ကြီး၄ဆင့်ပြောင်းလဲခြင်းအကြောင်းကိုပြောပြလိုက်ပြီးတဲ့နောက်ဇရုတ်ထအဆင့်ကိုအပီပြင်းဆုံးဖော်ပြပေးလိုက်ပါတယ်။အဲ့ဒါဟာနေပုတ်ခတ်နေစာဘရင်ကြီးရဲ့နှောင်းကာလအနာဂတ်ဖြစ်တယ်။အဲ့ဒီနှောင်းကာလအနာဂတ်ဆိုတာကတော့တခြားမဟုတ်။ယောမခေတ်အပါအဝင်ယောမခေတ်ကစတင်လာတဲ့မိတ်ဆွေတို့ကျွန်တော်တို့ဒီကနေ့ရှင်သန်နေတဲ့သိပ်ပံခေတ်အထိပါဝင်ခေတ်ကြီးပဲ။ဒါကိုဆိုတာပဲ။မိတ်ဆွေအပေါင်းတို့ရွှေခေတ်ကစပြီးတော့သံနဲ့သရုပ်ခေတ်အကြည့်လို့ဖော်ပြထားတဲ့အတွေ့အဆင့်ဆင့်ဖြင်းညံ့သွားတဲ့သဘောတက်ရောက်စေတယ်။တရွေ့ရွေ့ယိုယွင်းပျက်စီးသွားခြင်းကိုဖော်ပြတယ်။ယုတ်တိရှိတယ်လို့ထင်ကြပါရဲ့လား။ကြာသာပရိဂျိုကိုတောင်စပြီးတော့အာကာသယင်တွေလွတ်နေပြီ။အင်ကာဂျိုပေါ်မှာလည်းယင်ငယ်ပတ်ဖိုင်ဒါဆိုတာကိုဆစ်လွတ်ပြီးတော့ပထဝီမြေကြီးကိုလေ့လာနေပြီ။အာကာသလွန်ပြန်ယင်တွေအခေါက်ခေါက်နဲ့တွားရောက်နေကြပြီ။မိနစ်ပိုင်းအတွင်းမှာကပ္ပဟိုဘက်စွန်းဒီဘက်စွန်းဖုန်းပြောလို့ရနေပြီ။လူသားတို့ရဲ့မျိုးစိတ်ဗီဇခရိုမိုဆိုမ်တို့ကိုပြုပြင်လို့ရနေပြီ။ဒါကိုတရွေ့ရွေ့ပြက်သုံးတယ်လို့ပြောလို့ရနိုင်ပါမလားဆိုပြီးတော့မေးစရာအကြောင်းရှိလာပါတယ်။အပြစ်တင်ဝေဖန်မယ်ဆိုရင်လည်းဝေဖန်စရာအကြောင်းရှိလာပါတယ်။မိတ်ဆွေအခုတည်းမကလို့စနေဂျိုကိုပဲရောက်ပြီးတော့ကြော်သွားနိုင်တဲ့အဆင့်ကိုပဲရောက်ရအောင်။စိတ်ကူးယုံလေးနဲ့ပဲအဟာရအလိုလိုပြစ်တဲ့ပြည့်တဲ့ခစ်ကိုပဲပြောင်းလဲတိုးတက်လာပါစေ။ဘာယောဂါဆိုးကြီးပဲဖြစ်ဖြစ်ကွန်ပျူတာရှေ့မှာရက်လိုက်တဲ့နဲ့ကွန်ပျူတာရဲ့အကလေးတစ်ချက်ထိုးမှန်းတောင်မသိပဲထိုးပြီးတော့ကျမ်းမာရေးပြန်ကောင်းသွားနိုင်တဲ့ခစ်ကိုပဲရောက်စေအောင်တော့ကဘာဥကရေကအပြစ်နဲ့စတင်တဲ့လူသမိုင်းစစ်နဲ့စတင်တဲ့လူသမိုင်းဟာတစ်ခစ်ပြီးတစ်ခစ်ယိုယွင်းလာနေပါတယ်ဆက်လက်ယိုယွင်းသွားလိမ့်အောင်မယ်ဆိုတာကိုနေပုတ်ခတ်နေစာရဲ့အိမ်မက်မှတစ်ဆင့်ဘုရားသခင်ဗျာဒိတ်ချထားပေးလိုက်ပါတယ်ဒါကိုလောကမြေပြင်ပေါ်ကယုံတစ်ခုမှရှေ့ဘက်စည်ကြီးပရောဖက်ဒန်ယေလဟာပြာဒခင်ကိုစားကျွန်တော်တို့ကိုထုတ်ပြန်ကြေညာချက်ထုတ်နေတယ်လို့တင်ပြလိုက်ပါစီ။ကောင်းပြီ။အဲ့ဒီသံခေတ်ဟာဂရိရဲ့နောက်ပိုင်းမှာထွန်းကားလာတဲ့ယောမခေတ်ကိုရည်ညွှန်းတာဆရာကမိษွေတို့ရိတ်စားနိုင်လောက်ပြီးထင်ပါတယ်။အဲ့ဒီယောမခေတ်နောက်ပိုင်းမှာကိုခေတ်တို့နောက်ထပ်မရှိတော့ဘူးလေ။ဥပမာအဖြစ်ပင်လယ်ကိုကိုလံဘတ်ကကျော်ဖြတ်ပြီးတဲ့နောက်ဖြစ်ပေါ်တိုးတက်လာတဲ့အသိပညာအတတ်ပညာတို့နိုးကြလာတော့ခေတ်။ Renaissance ခေတ်ပေါ့။ပြီးတဲ့နောက်ကိုလိုနီခေတ်ဆက်မှုတော်လှန်ရေးခေတ်ကွန်မြူနစ်ဘွာရာခေတ်အရင်ရှင်ခေတ်ကြီးတွေကိုထဲ့မပြောတော့ဘူးလားဒါတွေကရောအရေးမကြီးလို့မဖော်ပြဒါလားဆိုရင်ဘယ်လိုဖြစ်မလဲလွဲပါလေကျွန်တော်လူသမိုင်းဆရာတွေအတွက်ကတော့သိပြီးတော့အရေးကြီးတာမှန်တယ်ဖျားသခင်အတွက်အရေးတစ်စက်မှမကြီးဘူးအခုဖော်ပြချက်ဟာအရှင်းလင်းဆုံးနဲ့အလွယ်ကူဆုံးအဖြေအဖြစ်လူသမိုင်းသည်ပျက်စီးခြင်းမှပျက်စီးခြင်းသို့ဥတည်နေခြင်းသာဖြစ်သည်ဆိုတာကိုအဓိကဖော်ပြထားတယ်အထူးသဖြင့်ယောမခေတ်မာတင်ခေတ်တို့ကိုအဆုံးသတ်ပေးလိုက်တာဟာယောမခင့်မာတင်အခုကြမ်းဖော်ပြခြင်းမှာထည့်သွင်းမထားတဲ့ကေတင်ရှင်သခင်ခရစ်တော်အားဖြင့်ကေတင်ချင်းကျေးဇူးတော်အသင်းတော်တို့ဟာစတင်ပေါ်ထွန်းနေပြီဖြစ်တဲ့အတွက်ကြောင့်ခစ်ကတော့ယိုယွင်းနေပြီအမှန်သို့သောကေတင်ချင်းတရားကိုလက်ခံယုံကြည်၍အဆုံးတိုင်လျှောက်သွားဖို့ရန်လိုချောင်းကိုသာတည်ငြိမ်စွာသတိပေးလိုက်တယ်လို့ကျွန်တော်အတိတ်ပဲဖွင့်ဆိုလိုက်ပါရစေမိတ်ဆွေအပေါင်းတို့အဲ့ဒီလိုကျွန်တော်မိတ်ဆွေတို့ယက်တီနေရတဲ့ဖန်နဲ့သရွတ်တို့ယောနောသောခစ်အဆုံးမှာကတော့အင်မတန်ထူးဆန်းတဲ့ခစ်တစ်ခုဟာစောင့်နေပါသေးတယ်။အဲ့ဒါကတော့လူသားတို့ရဲ့ခစ်အရှင်မဟုတ်တော့ဘူး။အပြည့်သုံးဆုံးသောသရုတ်ထခစ်အစမှကလေးကလူသားတွေကိုကဲတင်ဖို့ကိုတိုင်ဆင်းသက်ကြွလာပြီးတော့အသေးခံတော်မူမဲ့သခင်ရဲ့နောက်ဆုံးကြွလာ၍တရားစီရင်အပြီးနိုင်ငံတော်ကိုတည်ထောင်မဲ့အချိန်ပဲဖြစ်ပါတယ်။ကဲတင်ရှင်ရဲ့ခစ်ဖြစ်သွားပါပြီ။ကောင်းကင်နိုင်ငံတော်မြေပေါ်မှာတည်သောအချိန်ဖြစ်သွားပါပြီ။ ဒံယေလဟာဒါကိုရှင်းလင်းပြသစွာအ내ဖွင့်ထုတ်ပြန်ပေးလိုက်ပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး2အငယ်44နဲ့45လက်နှင့်မထုမလုတ်ဖဲကြောက်တလုံးသည်တောင်ပေါ်ကအလိုလိုပဲ့ကွာ၍ပန်ကျေးဝါသရွတ်ငွေရွှေတို့ကိုချိုးဖဲ့သည်ကိုမြင်တော်မူသည့်အကြောင်းအရာမှာပျက်စီးခြင်းတို့မရောက်နိုင်သောနိုင်ငံတစ်ခုကိုထိုမင်းကြီးများလက်ထက်၌ကောင်းကင်ဘုံရှင်ဖျားသခင်သည်တည်ထောင်စေတော်မူမည်ထိုနိုင်ငံသည်အခြားသောလူမျိုးလက်သို့မရောက်ရဘဲအထက်ဆိုခဲ့ပြီးသောနိုင်ငံရှိသမျှတို့ကိုချိုးဖဲ့ဖြစ်စီ၍အစဉ်အမြဲတည်လိမ့်မည်ထိုသို့နောက်၌ဖြစ်လက်တန်သောအရာတို့ကိုကြီးမြတ်တော်မူသောဖျားသခင်သည်အရှင်မင်းကြီးအားကြားပြောတော်မူ၏အိမ်မက်တော်ရွေ့လျော်ခြင်းမရှိအ내သည်လည်းမှန်ပါ၏ဟုဒံယေလသည်အထံတော်၌ရှောက်ထား၏ရှင်းလင်းပြသလွန်လှပါれမိတ်ဆွေမြင်လိုက်တာနဲ့အယောင်အဝါတွေဖြိုးဖြိုးဖြစ်ဖြစ်တောက်ပနေတဲ့ရုပ်ထုကြီးမတူညီသောခစ်တို့ကိုကိုစားပြုထားတဲ့တတုတွေကိုလုံးဝကြိုချက်ပေါင်းဆက်ခြင်းလည်းမရှိဘဲနဲ့အလှော်လိုက်တာလျင်ထက်၍သာဆက်ဆက်ပေးထားတဲ့ကြောက်မဲ့ဖွယ်အစင်းနဲ့ပြည့်စုံတဲ့ခစ်ကြီးတို့ကိုလူသားနဲ့ဘာမှမဆိုင်တဲ့ကြောက်တလုံးဟာနောက်ဆုံးသောနေ့မှာလာရောက်ပြီးတော့ဖြိုးဖြက်ပြစ်မှာဖြစ်ပါတယ်အဲ့ဒီအချိန်ကာလမှာအဲ့ဒီလူသမိုင်းရှေကြီးရဲ့ကြောက်မဲ့ဖွယ်အခန်းကဏ္ဍအသီးသီးတို့ဟာအကျွဲ့မဲ့ပြိုလဲပျက်စီးသွားမယ်။သမိုင်းလုံးဝကုန်ဆုံးသွားမယ်ဆိုတဲ့အတိတ်ပဲ။ပြီးတော့မှုန့်မှုန့်ညံ့ညံ့ကြည်သွားလိမ့်မယ်။ပြီးတော့လေအဝိမာတွင်ကွယ်ပြောက်သွားရလိမ့်မယ်ဆရာကလည်းအငယ်34 35ရဲ့အိမ်မက်သက်သက်ဖော်ပြချက်ကလေးကကောင်းစွာရိပ်စားနှိုင်လောက်ပြီးဖြစ်ပါတယ်။ကိုတော်သည်ကြည်ရှုတော်မူစဉ်လက်ဖြင့်မထုမလုတ်ဖဲအလိုလိုဖြစ်သောကြောက်တလုံးသည်သန်နှင့်သရွတ်ဖြစ်သောရုတ်တုဤခြေကိုထိခိုက်၍ချိုးဖဲ့သည်ရှိသောသန်သရွတ်ကြေးဝါငွေရွှေတို့သည်ကျိုးပဲ့ကြေးမွားဖြင့်နှွေကာလ၌ကောက်နေတလင်းအမှုန့်ကဲ့သို့ဖြစ်သည်ဖြင့်လေတိုက်လွင့်၍သူတို့နေရာမရှိပျောက်လေ၏ရုတ်တုကိုထိခိုက်သောကြောက်မူကားတိုးပွားသည်ဖြင့်တောင်ကြီးဖြစ်၍မြေကြီးတစ်ပြင်လုံးကိုဖုံးလွှမ်းသည်ဟုမြင်မဲ့တော်မူ၏တဲ့မိတ်ဆွေအပေါင်းတို့ခမညာကေတင်ရှင်သခင်ခရစ်တော်ပေါ်ထွန်းရမယ်ဆိုရကိုကပ္ပဥကျမ်းမှာကလေးကစာပြီးတော့ဗျာဒိတ်တော်တွေဟာပုံတရံအမျိုးမျိုးနဲ့ဖော်ပြပေးခဲ့ပါတယ်တရားဟောရာကျမ်းမှာကျတော့ကေတင်ရာကြောက်ဆိုပြီးတော့အခန်းကြီး32ရဲ့အငယ်15မှာဖော်ပြထားတာကိုတွေ့နိုင်ပါတယ်အဲ့ဒီလိုပါပဲယေရှုခရစ်ဒီဟုသောတိုက်မြစ်သားရှင်ချထားရာဖြစ်တယ်ဆိုရကိုကောရိန္သုဩဝါဒစာမှာဆက်ပြီးတော့တမန်တော်ကြီးရှင်ပေါ်သူဖော်ပြပါတယ်ခရစ်ဝင်ကျမ်းတွေမှာကျတော့တိုက်တောက်မှကြောက်ဖြစ်တယ်ဆိုတာကိုကယ်တင်ရှင်နဲ့ပတ်သက်ပြီးတော့ဖော်ပြထားပါတယ်အဲ့ဒီအတိုင်းပါပဲဒါဝိမင်းကြီးဟာလေသူ့ရဲ့ဆာလံပီချင်းတွေမှာထာဝရဘုရားဟာသူ့ခိုလှုံရာကြောက်ဖြစ်တယ်ဆိုတာကိုဖော်ပြလေရှိပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုကယ်တင်ရှင်ဒီဟုသောကြောက်တုံးအားဖြင့်လူသမိုင်းပြိုလဲပြီးရင်နောက်ဆုံးသောတရားစီရင်ခြင်းနဲ့ကောင်းကင်နိုင်ငံတော်တည်ထောင်ခြင်းအချိန်ကာလနဲ့ပတ်သက်တဲ့မြင်ကွင်းကြေကြီးတွေကိုကျွန်တော်တို့ဟာဗျာဒိတ်ကျမ်းမှာအပြည့်အစုံဆက်ပြီးတွေ့ရအောင်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒံယေလအနာဂတ်ကျမ်းဟာနှုတ်ကပတ်တော်မှာအလွန်အရေးကြီးသောအနာဂတ်ကျမ်းပါ။ဒံယေလအနာဂတ်ကျမ်းအခန်းကြီး2အငယ်46မှ49အစုံအထိထိုအခါနေပုခတ်နေဇာမင်းကြီးသည်ပြတ်ဝွေ၍ဒံယေလကိုရှစ်ခိုးကိုးကွယ်ပြီးလျှင်ပူဇော်သက်ကပြုခြင်းဟာ၎င်းနတ်သားမျိုးကိုမိရှု၍ဆက်ကတ်ခြင်းဟာ၎င်းစီရင်တော်မူလျက်ကိုတော်သည်ဤနဲ့နေသောအရာကိုဖွင့်ပြနိုင်ပြီဖြစ်၍အကယ်စင်စစ်ကိုတော်၏ဖျားသခင်သည်ဖျားတို့၏ဖျားဘရင်တို့၏အရှင်နဲ့နေသောအရာကိုဖွင့်ပြတော်မူသောသခင်ဖြစ်တော်မူ၏ဟုမိန့်တော်မူ၍ဒံယေလကိုချီးမြှောက်လျက်များစွာသောဆုလက်သတ်ပကာတို့ကိုပေး၍ဘာဗုလုန်နိုင်ငံတွင်ဝန်ကြီးအရာ၌၎င်းဘာဗုလုန်ပညာရှိတို့ကိုအုပ်စိုးသောဝန်အရာ၌၎င်းခံထားတော်မူ၏ထိုအခါဒံယေလသည်သရော်ဦးတင်သောကြောင့်မင်းကြီးသည်ရှာဒရက်မေရှက်အဘေဒနေဂောတို့ကိုဗာဗုလုန်နိုင်ငံတွင်ဝန်အရာ၌ခံထားတော်မူ၏ဒံယေလသည်နန်းတော်ဦး၌နေရ၏မိတ်ဆွေအပေါင်းတို့ဗာဗုလုန်ဧကရေကြီးနေပုခတ်နေဇာတယောက်ဘလောက်အထိနှခမ်းမွေးထောင်ပြီးတော့အသေးခိုက်သွားရတယ်ဆိုတာဟာအထင်ရှားတွေ့နေရပြီသူဟာသူ့ရဲ့စိတ်ဒဇပြဿနာကြီးလို့ခံစားနေရတဲ့အိမ်မက်ဆိုးကြီးရဲ့အ내ကိုသိရတယ်ဆိုတာဟာအမှန်တကယ်တော့ဘုရားသခင်ရဲ့ကျေးဇူးတော်တသက်ဖြစ်တယ်ဆိုတာကိုဒံယေလကြိုတင်အစီရင်ခံခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဗာကြီးပဲဖြစ်ဖြစ်သူဟာဒံယေလကိုပုဂ္ဂိုလ်ကြီးအရာပင်းဖြင့်အယံလေးစားအားကိုးသွားရပြီ။ဆက်မကုံနိုင်လောက်တဲ့ကျေးဇူးရှင်ကြီးပမာဒံယေလဖြစ်သွားရပြီဆိုတာရှင်းနေပါတယ်။တစ်ချိန်တည်းမှာပဲဒီဧကရေဘယင်ကြီးဟာအသက်ရှင်တော်မူသောကောင်းကင်ဘုံရှင်အဖဘုရားသခင်ကိုထိတွေ့ခွင့်ရရှိလိမ့်မယ်။ပြည်ကျွမ်းနားလည်ခွင့်ရရှိခဲ့လိမ့်မယ်။သူကသာတစ်ချိန်မှာသေခြင်းရင်သေသွားမယ်။အဆက်ဆက်သောခေကြီးလေးခုတလျှောက်မှာတော့သူ့လိုပဲလောကကြီးကိုအန်တီခရစ်သို့မဟုတ်စာတန်လူ သို့မဟုတ်ပျက်စီးခြင်းရဲ့သားဆိုတဲ့စာရမဏတ်ဟာသွားမိုးပြီးတော့ဧကရစ်ကြီးအဖြစ်နဲ့ခရစ်တော်ရဲ့နောက်ဆုံးသောကာလစီရင်ခြင်းမခံရမချင်းမင်းမှုနေလိမ့်အောင်မယ်အဲ့ဒီနောက်ဆုံးသောခရစ်တော်ရဲ့နိုင်ငံတော်တည်မြှင့်အချိန်မရောက်ခင်အထိမှတော့ဒီစာရမဏတ်လက်ချက်နဲ့လူလောကရဲ့ပြည့်စုံခြင်းတို့ဟာစင် गे စင် गे ကြုံတွေ့သွားရလိမ့်အောင်မယ်ဆိုတာတွေ့ကိုလေသူဟာတွေးဆခံစားနိုင်ခဲ့လိမ့်မယ်လို့ကျွန်တော်တဦးချင်းခံယူနေမိပါတော့တယ်ဆုတောင်းကြပါအောင်စုကောင်းငင်ဘုံ၌ရှိတော်မူသောယေရှုရှင်ဖခင်ဆော်ဖျားသခင်ကိုရိုရှင်ဤအနာဂတ်သင်ခန်းစာများကိုပရောဖက်ကြီးဒန်ယေလမှတဆင့်ကျွန်တော်လေ့လာစီးပူးရသောအခွင့်ကိုကိုရိုရှင်ပေးသနာတော်မူသောကြောင့်ယေရှုတော်ကိုချီးမွမ်းပါ၏ဤအနာဂတ်သင်ခန်းစာများတို့အပြင်လူသားတို့ကြံစည်၍မမိနိုင်သောငြိမ်သက်ခြင်းနှင့်ဝမ်းမြောက်ခြင်းသာဝရအသက်လမ်းစုယေရှုများကိုကျွန်တော်နှင့်တကွနားဆင်ရသောတောတရှင်မိတ်ဆွေအသီးသီးတို့သည်ကျေးဇူးတော်ကြောင့်ခံစားထိတွေ့ကြရပါမည်အကြောင်းသာတော်ရှင်သခင်ခရစ်တော်၏မဟာနာမတော်ကိုအမိပြု၍အလွန်ယုံကြည်လေးမြတ်ခြင်းဖြင့်ဆုတောင်းအသနာခံဝန်ပါသည်ဖာဖျာအာမင
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမချန်းရဲ့ဓမ္မဟုံးချမ်းမြေတွေကဒန်ယေလအနာဂတ်ချမ်းအခန်းကြီး3အခန်းငယ်1ကနေအခန်းငယ်7အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်